မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စီးရီးတင်မာနေစေရခိုင်ပြည်နယ်မှာစစ်ဘေးရှောင်ဥယျာဉ်တသိန်းခွဲကျော်ရှိနေပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး REC ကသတင်းထုတ်ပြန်ပါတယ်။တိုက်ပွဲဧရိယာကျယ်ပြန့်လာနေတယ်လို့စစ်ရှောင်အရေးအတွက်ပါတိုးပွားလာနေတယ်လို့လည်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုကြောင့်မနစ်ကစစ်ရှောင်ဥယျာဉ်သသိန်းလောက်ရှိရာကနေဒီနေ့တက်မှာစစ်ရှောင်ဥယျာဉ်ထပ်မံတိုးပွားလာကြောင်းရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး REC ကဥက္ကဋ္ဌဦးရွှေပေါ်စိန်ကခုလိုပြောပါတယ်
ခုလက်ရှိကျွန်တော်တို့ district လောက်ဆိုလို့ရှိရင်တသိန်းကျော်ပြီဆိုတော့နောက်ဘက် area ကလည်းပို့ပြီးတော့ဒီအန်နိုမြေပုံတို့ဖတ်ကိုလည်းကျွန်တော်တို့ဒီဒုက္ခတွေကတိုးလာတဲ့အခါကျတော့ဒီပြည်ပခါရဲ့ဖြစ်ဆက်မှုအခြေအနေပေါ်မှာမြင်ပြီးတော့ဒီတက္ကသိုလ်ရဲ့ဒီစွန့်ရင်မှုတွေကများရင်များလာတယ်လို့ဒုက္ခတွေဦးရကပြောလာနေတဲ့အနေထားမှာရှိတယ်
ရှင်။ရခိုင်ပြည်နယ်တွင်ပုံနှိုးမျိုးနယ်ကြောက်တော်မြောက်ဦးမင်းပြားမြေပုံအန်းရသိပ်တောင်မောင်သောစစ်သွေးနဲ့ပေါက်တော်မျိုးနယ်စတဲ့မြို့နယ်10ခုမှာစစ်ဘေးရန်ဦးရ36,614ဦးခိုလုံလျက်ရှိကြောင်းဇန်နဝါရီလ25ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီစစ်ဆောင်တွေရဲ့နေထိုင်စားသောက်ရေးအခြေအနေကိုတော့ဦးရွှေပေါ်စိန်ကအခုလိုဆက်ပြောပါတယ်။
လက်ရှိစစ်ချောင်းစားတော့နေထိုင်ရဲ့အခြေအနေက3မျိုးပုံစံမျိုးနဲ့ကျွန်တော်တို့တွေ့ရတယ်ပထမ3မျိုးတော့အစိုးရကတရားဝင်အတိအမဲ့ပြုထားတဲ့စစ်ပစ်ချောင်းစခန်းဆိုပြီးတော့ရှိနေတယ်အဲ့ဒီနေရာတွေမှာကျတော့သူတို့ကဒီလာပြီးတော့ ICRC တို့ WFT တို့ကဒီကလကိုလူတယောက်ကိုဆိုင်ဘလောက်နှုန်းဆိုတာဟာကိုထောက်ပံ့ပေးတာရှိတယ်တချို့ကကျတော့အရေးအတွက်အချင်းရှိတယ်အဲဒါပေမဲ့သူတို့ကကျတော့ဒီအစိုးရကအသိမမပြုဘူးနောက်ပြီးတော့သူတို့ဟာသူတို့သူရဲ့နေနေအလိုက်တင်းတော်တဲ့နေရာတွေမှာသူတို့ကိုလုံနေကြတယ်ဒီနိုင်ငံတကာအခွင့်အရေးလည်းအဲ့ဒီနေရာကိုမရောက်ဘူးနောက်တချို့ကဘာမှတင်းတော်မှုတစ်သေးသူရှိတယ်သူနေစီလောက်ရှိတယ်သူတို့ဟာသူတို့တင်းတော်တဲ့နေရာမှာစူးစူးရောနေထိုင်ကြတယ်ဆရာနေစရာကိုလုံနေကြတယ်အဲ့တော့အားလုံးပြေးနေတော့အထောက်ပံ့နေကြမရကြဘူး
ရခိုင်ပြည်နယ်အနောက်ပိုင်းတိုင်းစစ်သနာချုပ်တည်ရှိရာအမျိုးနယ်တွင်မှာလည်းလုံခြုံရေးကင်းမဲ့လာတဲ့အခြေအနေရှိလာပါတယ်။ဒီလ9ရက်နေ့မှာရခိုင်ပြည်နယ်အမျိုးနယ်မဲလမောင်ကျေးရွာနီးမှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့လို့ရွာသား400ကျော်ဟာအမျိုးမှာဆစ်ဆောင်နေရဆဲလို့အနီးနားရွာဖြစ်တဲ့ကစူးကန်ကျေးရွာအုပ်ချုပ်ရေးမှူးဦးခင်တောင်းကပြောပါတယ်
ကျွန်တော်ကကြူတိုင်းအုပ်စုဘက်ကတော့ဒီအုံတဲချောင်းဆိုတဲ့ရွာကဒီကကြူတိုင်းမှာပေါ့ဆင်းမျိုးသားချင်းနေကြတဲ့နေရာမှာရောက်နေတယ်ပြီးတော့ဒီအန်စစ်ဘေးချုံစခန်းမှာ400လောက်ရှိတယ်လို့တော့ပြောတယ်ခင်ဗျ။အဲဒီတော့နေရာမပြောင်းနိုင်သေးဘူးမဲလမောင်အုပ်စုတော့ဖြစ်လိမ့်မယ်
။ဒါအပြင်မဲလမောင်ကျေးရွာအုပ်စုကရွာသားတရာကျော်ဟာမကွေးတိုင်းဒေသကြီးမင်းတုံးငဖဲနဲ့တရက်စတဲ့မြို့နယ်ဘက်မှာတိမ်းချောင်းနေရတာလည်းရှိပါတယ်။ရခိုင်ပြည်နယ်အတွင်းတစ်နှစ်ကျော်အထိကြံမြင့်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်အရေးအတွက်ကလည်းမြင့်မားလာနေတာပါဒီလိုတိုက်ပွဲတွေကြာရှိလာမယ်ဆိုရင်ဒေသခံတွေအတွက်ထိခိုက်မှုရှိလာမယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC ရဲ့ဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ
်ဒီညှိနှိုင်းမှုတွေမရဘဲဒီလိုပုံစံမျိုးတွေဖြည့်ဆက်သွားနေတယ်ဆိုလို့ရှိတော့ဒီပြည်သူလူထုတွေရဲ့အမှတ်ခံမှုဒေသခံတွေရဲ့တုံ့ချုံမှုတွေကလုံးဝမရှိဘူးအမျိုးပေါ်မှာလည်းပို့ပြီးတော့ဒီလုံခြုံမှုမရှိသလိုဖြစ်နေတဲ့အဲဘယ်လိုပုံစံမျိုးနဲ့ဆက်သွားကြမယ်ဆိုတာဟာဒီဒေတာခံရတာတော်တော်ကိုစဉ်းစားကြရဖြစ်နေတယ်လို့နှစ်ဖက်လက်နက်ကအဖွဲ့အစည်းကဒီအပြည့်မှုတွေကပုံများလာပြီဆိုလို့ရှိရင်ဒီချက်ပို့ပြီးဆိုးရနိုင်တဲ့အနေထားကိုဖြစ်လာနေတယ်။အဲဒီလိုအခြေအနေမျိုးမှာပြေပြေလေးလုံးဝအကုန်လုံးကဒီရက်ဆိုင်လူနေပါဖြစ်လာတဲ့အခါကျတော့ဈေးမိုင်းရောစီဝေါ်ရောပြဿနာတွေကတက်လာတယ်
ရခိုင်ပြည်နယ်တွင်းအေအေဖွဲ့အသိရှိမှုကိုတမတော်ကလက်မခံသလိုအေအေရခိုင်လက်နက်ကိုင်ဖွဲ့ကလည်းရခိုင်ပြည်နယ်တွင်းအခြေချရေးကိုအတိအကျယဉ်မှန်းချက်ဖြစ်နေတာကြောင့်မတူကွဲပြားတဲ့သဘောထားတွေရှိနေလို့ပဋိပက္ခအင်းငိမ့်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေတာပါ။လာမယ့်ဖေဖော်ဝါရီလလည်းနောက်ပိုင်းမှာမြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့အေအေပါဝင် NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားဖို့ရရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်တွင်နှစ်ဖက်တိုက်ပွဲဖြစ်ပွားမှုရော့ပါလာတဲ့အခြေအနေမှာရှိနေပေမဲ့မြန်မာစစ်သားဘက်ကဒေသတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကတော့ရှိနေစေလို့ဒေသခံတွေကပြောပါတယ်ခင်ဗျာ။